Bangladesh နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးစတင်နိုင်မှုအခက်ခဲတွေရှိနေပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းတွင်မှပြန်ဝင်လာတဲ့မွတ်စလင်6ဦးအပါအဝင်အခုချိန်ထိကိုယ်သဘောနဲ့ကိုမြန်မာနိုင်ငံဘက်ကိုပြန်ပြီးတော့ဝင်လာတဲ့သူက282ဦးထိရှိသွားပြီလို့နယ်စပ်မှာရှိတဲ့ပြန်လည်လက်ခံရေးစခန်းတာဝန်ရှိသူတွေကပြောပါတယ်ကိုယ်သဘောနဲ့ကိုပြန်လာခဲ့ကြတဲ့ဒုက္ခသည်တွေကိုနိုင်ငံတကာတန်တမန်တွေနဲ့မြန်မာအစိုးရကရခိုင်ပြည်နယ်စစ်တွေမြို့မှာတွေ့ဆုံပေးခဲ့တယ်လို့ဆိုပါတယ်အကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်စုစုကပြောပြပေးပါရှင်
ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီချက်အရနေရပ်ဆုတ်ခွာသူတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကပြန်လည်လက်ခံမှုအတွက်2018ခုနှစ်နှစ်စပိုင်းကတည်းကမြန်မာအစိုးရဘက်ကပြန်လည်လက်ခံရေးစခန်းတွေဖွင့်ပြီးပြင်ဆင်ဆောင်ရွက်လာခဲ့တာပါနှစ်ဖက်အပြန်အလှန်စစ်ဆင်ပြီးတဲ့သူတွေကိုပြန်လည်ပို့ဆောင်ပေးဖို့အကြောင်းကြားခဲ့ပေမဲ့အဲ့ဒီအစီအစဉ်တွေအချိန်ချင်းပြတ်ခဲ့ပြီးအခုချိန်ထိတရားဝင်ပြန်ရောက်ခဲ့သူမရှိသေးပါဘူးဒါပေမဲ့တဖြည်းဖြည်းနဲ့သူတို့အစီအစဉ်နဲ့သူတို့ပြန်လာသူတွေကတော့2019ခုနှစ်စက်တင်ဘာလဇန်နဝါရီအထိ200ကျော်ရှိလာပါပြီနေရဆုံးခွာသွားသူတွေထဲက6ဦးဟာစက်တင်ဘာလ17ရက်နေ့ညပိုင်းမှာပြန်လည်ဝင်ရောက်လာတယ်လို့တောင်မြို့လဝဲလက်ခံရေးစခန်းလဝကအဖွဲ့ခေါင်းဆောင်ဦးအောင်ဖြိုးဟန်ကပြောပါတယ်
။ညပိုင်းပေါ့နော်ညပိုင်းမုချုံမှရောက်တယ်ဗျ။မုချုံမှရောက်တယ်ဆိုသူတို့နေထိုင်မှုပါညာကျွန်တော်တို့စီစဉ်ပြီးတယ်။နောက်နေ့မနေ့မှကျွန်တော်တို့ပြန်လည်လက်ခံရေးလုပ်ငန်းတွေပေါ့နော်။လုပ်ပြီးတဲ့နောက်ကျွန်တော်တို့နေ့လယ်မှာပဲသူတို့နေ့လယ်စာချွေးပြီးတော့ဦးစိုးထွန်းကနေမှသူတို့ဦးဆောင်ပြီးတော့မှတာဖုတ်အောင်စခန်းကိုသူတို့ခေါ်သွားတယ်ခင်ဗျာ။
မြန်မာအစိုးရတာဝန်ရှိသူတွေကကုလသမဂ္ဂအရာရှိတွေအာဆီယံနဲ့အိန္ဒိယနိုင်ငံတွေကတန်တမန်တွေကိုဖိတ်ခေါ်ပြီးအရင်ကပြောင်းရောင်းနေပြီးဖြစ်တဲ့ဟိန္ဒူနဲ့မွတ်စလင်ဒုက္ခသည်မိသားစုတွေနဲ့စက်တင်ဘာလ10ရက်နဲ့17ရက်နေ့တို့ကစစ်တွေမြို့မှာတွေ့ဆုံပေးခဲ့ကြအောင်လာဝကအရာရှိတွေက VOA ကိုပြောပါတယ်ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြန်လာသူတွေကိစ္စနဲ့ပတ်သက်လို့သတင်းတော့တွေကမိတာမှာပြန်လာသူတွေရဲ့လုံခြုံရေးကြောင့်အသေးစိတ်ပြောဖို့မရှိကြောင်းတမနာရုံးဝင်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးစောထေကပြန်လည်ဖြေရှားခဲ့ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရပြန်လည်ဝင်ရောက်လာသူတွေကိုလက်ခံမှုအတွက်တောင်မြို့လဝဲစခန်းနဲ့ငခုရစခန်းတို့ကိုထားရှိပြီးလှဖိုးကောင်ချစခန်းကနေတဆင့်သူတို့ကိုပြန်လည်နေရာချထားပေးတာပါအခုရောက်လာတဲ့မိသားစုဝင်6ဦးကလောလောဆယ်မှာသူတို့ရဲ့အမျိုးတွေနဲ့နေတယ်လို့မောင်းနှုံးမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးစွန်းထွန်းကပြောပါတယ်
သူတို့ကလောဆယ်8နှစ်ရက်ကွာမှာသူတို့အမျိုးတွေနဲ့နေပါတယ်ကျွန်တော်တို့ကလာရင်တော့ဥပဒေနဲ့လုံခြုံရင်တော့အကုန်လက်ခံပါပဲဒီဒါမဲ့ဒီဘက်ဒီဘက်ထဲမှာစစ်ဆေးပြီးတဲ့လူတွေဖြစ်ဖို့ပဲလိုတာပါကျွန်တော်တော့ပြောစရာမရှိပါဘူး
မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်အရနေရပ်ဆုံးခွာသူပြန်လည်လက်ခံနေရချထားရေးကိစ္စတွေကို2018ခုနှစ်ဇန်နဝါရီလ23ရက်နေ့ကစပြီးမြန်မာအစိုးရကစတင်ဆောင်ရွက်ခဲ့ပါတယ်2018ခုနှစ်နိုဝင်ဘာ15ရက်နေ့မှာနေရပ်ဆုံးခွာသူတွေကိုပြန်လည်ပို့ဆောင်ပေးမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကအကြောင်းကြားခဲ့ပေမဲ့အခုထိပြန်ပို့တဲ့အစီအစဉ်ကိုမစတင်နိုင်သေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာတွေဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနေရပြန်နိုင်မှုချိုးပန်းရမှာယုံကြည်စိတ်ချအောင်မြန်မာအစိုးရကဆောင်ရွက်နိုင်တာမတွေ့ရကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာရှီနာကပြည်ခဲ့တဲ့ရက်ပိုင်းအတွင်းသူ့နိုင်ငံလွှတ်တော်မှပြောကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအပြေအဝပြင်ဆင်ထားပြီးဖြစ်ပေမဲ့လည်းအခုချိန်ထိနေရပြန်ရေးအစီအစဉ်တွေအကောင့်ထဲမပေါ်နိုင်သေးပဲဖြစ်နေရကြောင်းပြောဆိုခဲ့သလိုတရုတ်အိန္ဒိယနဲ့ဂျပန်တို့လိုအာရှနိုင်ငံတွေဝိုင်းဝန်းကူညီကြဖို့လည်းတိုက်တွန်းခဲ့ပါတယ်မြန်မာအစိုးရကတစ်ဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာလက်မခံပေမဲ့ဒီလူတွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လာလက်မှတ်ထိုးလုပ်ဆောင်နေသလိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်တိမ်နဲ့ချီတဲ့ဒုက္ခသည်တွေကတချို့ကိုနေရပြန်ဖို့ရေးနှစ်နိုင်ငံတာဝန်ရှိသူတွေဒုတိယအကြိမ်ဖြစ်ဩဂုတ်လ22ရက်နေ့ကစီစဉ်ခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ပြီးနောက်အပြန်အလှန်ပြစ်တင်ဝင်ပွဲမှုတွေထွက်ပေါ်နေပါတယ်